ရခိုင်ပြည်နယ်မြေပုံမြို့နယ်တဲကရွာသားရကြေးရွာမှာဒေသခံတွေကိုမြန်မာအစိုးရစစ်တပ်ကခေါ်ယူစစ်ဆေးနေတာတွေကြောင့်ဒေသခံတွေကြားမှာစိုးရိမ်ထိတ်လန့်နေကြပါတယ်စစ်တပ်ဘက်ကတော့ဒါဟာစစ်စင်ရေးအခြေအနေမှာဆောင်ရွက်တာဖြစ်ပြီးခေါ်ယူစစ်ဆေးပြီးတဲ့သူတွေကိုပြန်လွှတ်ပေးလိုက်တယ်လို့ဆိုပါတယ်ဒီကြောင့်အပြည့်စုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ရှခိုင်းပြည်နယ်မြေပုံမြို့နယ်မှာရှိတဲ့ရွာသားရဒေသခံ၅ဦးကိုမနေ့ကမနက်ပိုင်းမှာတပ်မတော်ကခေါ်ယူစစ်ဆေးတာတွေလုပ်ခဲ့ပြီးဒီကနေ့မှ၃ဦးကိုပြန်လွှတ်ပေးခဲ့ပါတယ်။အဲဒီနောက်မှာပဲနောက်ထပ်၃ဦးကိုထပ်မံခေါ်ယူသွားတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်ကြောက်လန့်နေတာပါ။စစ်သားရင်အား200နီးပါးလောက်ရွာထဲကိုရောက်နေပြီးဒေသခံတွေကိုခေါ်ယူစစ်ဆေးတာတွေလုပ်နေတယ်လို့ရွာသားရရွာခံတအူးကပြောပါတယ်။
မင်းကမနေ့ကတည်းကသူတို့ဝင်ပြီးတော့ရွာသားတွေဘယ်သူမှမဝင်ရမထွက်ရပိတ်လိုက်တာအခုရှင်ကြီးပေါ့အခုရှင်ကြီးဘယ်မှမတော်ဘူးကျွန်တော်ရွာကအိမ်ခြေလဲ380လောက်ရှိတယ်ရွာသားအများအပြားကတနေ့လုံးမှတနေ့စားရလူတွေဖြစ်တဲ့အတွက်အခုလိုပဲစစ်တပ်ကမဝင်ရမထွက်ရလှုပ်ထွက်ရဆိုလို့ရှိရင်ကျွန်တော်ရွာသားတွေရဲ့စောက်ဝနေရေးတွေနောက်ပိုင်းဆိုလို့ရှိရင်တော်တော်ကြီးအခက်အခဲဖြစ်လာနိုင်တာပေါ့
စစ်တပ်ကတော့ရထားတဲ့သတင်းတွေကြောင့်ရွာထဲမှာလိုအပ်တဲ့စစ်ဆေးမှုတွေလုပ်နေပြီးဒေသခံတွေကိုဖမ်းဆီးခေါ်ဆောင်သွားတာမဟုတ်ဘဲကျေးရွာအုပ်ချုပ်ရေးမှုယုံမှာပဲခေါ်ယူစစ်ဆေးမှုတွေလုပ်နေရလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပျော်ခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်
ကျွန်တော်တို့ကလိုအပ်တဲ့စစ်ဆေးမေးမြန်းမှုတော့စစ်ဆေးရေးနေပြီမှာလုပ်ရမှာမလုပ်လို့ကတော့ကျွန်တော်တို့ကမရဘူးမလုပ်လို့ရှိရင်ကျွန်တော်တို့တက်တွေခဏခဏကြီးရွာထွက်နေမှာပဲမိုင်းဆွဲခံရတယ်ကျွန်တော်တို့ကလည်းကျွန်တော်တို့ရတဲ့တည်င်းတွေရှိတာကိုဒီပေါ်မှာမှန်မှန်တော့ကျွန်တော်တို့ကရွာတွေထဲမှာတော့ဝင်ပြီးတော့မှလိုအပ်တဲ့စစ်ဆေးမှုလုပ်ရမယ်လေသူတို့ဒီဘာမှပါဝင်ပတ်သက်မှုမရှိဘူး clear ဖြစ်တယ်ဆိုရင်ကျွန်တော်တို့ကပြန်လွတ်ပေးလိုက်မှာပဲအခုကလည်းကျွန်တော်တို့ကဖမ်းသွားတာလည်းမဟုတ်ဘူးအဲ့ရွာထဲမှာပဲကျွန်တော်တို့ကဆက်နေတာဒီရွာရက်ကွက်အုပ်ချုပ်ရေးမှုယုံရှိတယ်ရက်ကွက်အုပ်ချုပ်ရေးမှုယုံမှာခေါ်ဆက်နေတာပဲ
စစ်တပ်ကအဲ့ဒီလိုဒေသခံတွေကိုခေါ်ယူစစ်ဆေးနေတာမျိုးတွေလုပ်နေတာကြောင့်ဒေသခံတွေမှာကြောက်လန့်နေပြီးအခုလိုအခြေအနေတွေအပေါ်သူတို့အနေနဲ့လည်းစိုးရိမ်ကြောင်းမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်ဒီနေရာမှာကရွာကြီးဆိုလို့အဲ့ရွာပဲရှိတယ်သူတို့ကလှုပ်ရှားတာတွေကဟိုမှာတောင်ပေါ်မှာလှုပ်ရှားရတယ်ဆိုတော့ဟိုဘက်နဲ့လည်းတွေ့ကောင်းတွေ့မှာပေါ့ကြောက်ပြီးတော့ကုညင်တာလည်းရှိမှာပေါ့အဲ့အမျိုးတွေကိုသူတို့ဘက်ကသတင်းဖော်ထုတ်တာထင်ပါတယ်ဆိုတော့ဒီနေရာမှာတော့သူတို့စစ်သားလာရင်လည်းကုညင်ပေးရတာပဲဘာအေးလိုင်းနဲ့ကူညီပေးရတာပဲအဲ့သဘောရှိတယ်အဲ့လိုမျိုးဖြစ်နေတဲ့အခြေအနေမျိုးမှာအဲ့ဒီလိုဆက်သွယ်တဲ့ထောက်ပံ့နေဆိုပြီးတော့အဲ့လိုပေါ်ထုတ်နေမယ်စစ်စစ်နေမယ်အဲ့လိုလုပ်နေရင်တော့ရွာသားတွေကလည်းအဲ့ရွာဟာပို့ပြီးတော့ပြတ်သွားဖို့ပဲရှိတော့တယ်အဲ့ဒါကျွန်တော်တို့ကလည်းစိုးရိမ်ပါတယ
်ရွာသားရကြီးရွာမှာတော့ဒီကနေ့ညနေအထိစစ်တပ်ကမတင်ကားလို့ခေါ်ယူစစ်ဆေးခံရတဲ့ဒေသခံ၅ဦးထိရှိနေပြီးသူတို့ကိုပြန်မလွတ်ပေးသေးတာကြောင့်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့အေအေတို့ကြားဆယ်လားကျော်ကြာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းသေဆုံးသူဦးရေ90နီးပါးနဲ့ထိခိုက်ဒဏ်ရာရရှိသူ120ကျော်ထိရှိလာပြီးအေအေနဲ့ဆက်ဆက်ပြီးဖမ်းဆီးခံထားရသူလည်း200ကျော်ထိရှိနေပြီလို့ရခိုင်အရပ်ဘက်အဖွဲ့တွေကပြောပါတယ်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုအခြေအနေတွေကြားမြန်မာစစ်တပ်ကရောအေအေအဖွဲ့ကပါအရပ်သားပြည်သူတွေနဲ့တစ်ဖက်အဖွဲ့နဲ့ဆက်ဆက်သူတွေလို့ယူဆပြီးဖမ်းဆီးနေတာတွေဟာတစ်နေ့ထက်တစ်နေ့ပိုများလာပါတယ်